the atrocities, the tragedies, the burden of pain and sacrifice are every day, but that we need to remind ourselves and to speak out.
ဒါကတော့ညယောက်ကုလသမဂ္ဂဌာနချုပ်မှာတောက်ချန်နေကပြုလုပ်ခဲ့တဲ့နိုင်ငံတကာအမျိုးသမီးများနေ့အခမ်းအနားမှာကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်အမီနာမိုဟာဒ်မက်ကမြန်မာဂါဇာနဲ့ဆူဒန်အပါအဝင်ပဋိပက္ခတွေဖြစ်နေတဲ့နိုင်ငံတွေမှာရက်ဆက်ကြမ်းကြုတ်မှုတွေရင်ဆိုင်နေရတဲ့အရက်သားပြည်သူတွေနဲ့ပတ်သက်လို့ထုတ်ဖော်ပြောဆိုကြဖို့နိုင်ငံတကာအတိုင်းဝိုင်းကိုတိုက်တွန်းသွားတာပါ။ဒါကြောင့်မြန်မာနိုင်ငံအရေးနဲ့ပတ်သက်လို့ကုလသမဂ္ဂမှာဘာတွေဆောင်ရွက်နေကြသလဲ၊ဘလို့အခြေအနေတွေရှိနေပါသလဲ။ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်သံမတ်ကြီးဦးကျော်မိုးထွန်းကိုမေးမြန်းထားပါရရှင်။
ဟိုကုလသမဂ္ဂမှာတာမတ်ကြီးအပါဝင်နောက်မြန်မာနိုင်ငံဆိုင်ရာဒီမြန်မာနိုင်ငံနဲ့ပတ်သက်တဲ့ကုလသမဂ္ဂရဲ့အထူးကိုယ်စားလှယ်ဒီနောက်အဲလိုတောမ်အန်ဒရူးစတိုးတို့ဘာလို့ကအမြဲတမ်းပြောနေသတိပေးနေတာပေါ့နော်မြန်မာနိုင်ငံတွင်းမှာဒီကောင်စီဘက်ကတဖြည်းဖြည်းသူတို့ရဲ့အရှုံးနေပို့ပြီးတော့များလာလीဟိုတီတူတွေပေါ်မှာပို့ပြီးရက်ဆက်မဲ့အတိုင်းဒါကြီးမလာဖို့ရှိတယ်ဆိုတာထောက်ပြထားတော့ကုလသမဂ္ဂဘက်ကဒီမြန်မာအရေးမှာပို့ပြီးတော့ထိတိယောက်ဆောင်ရွက်နိုင်မယ့်အခြေအနေရောဘယ်လိုရှိလဲရှင
်ဟိုဒီလိုမိကုန်းနေကြာတိုင်းဘာပဲပြောပြောပေါ့နော်ကျွန်တော်တို့တွေကတကယ်ကိုပေါ့နော်စိတ်မသက်မသာအာဖြစ်ရတယ်ဘာလို့လဲဆိုတော့ဟိုစပြီးတော့ကျွန်တော်တို့ဒီ2021 April May ပေါ့နော်အထူးသဖြင့်အဲ့ဒီကကျွန်တော်တို့ကနေပြီးတော့ R2B ပေါ့နော် responsibility to protect တို့ no fly zone လို့ဟိုကျွန်တော်တို့ကြဲကြဲလောင်လောင်ပေါ့နော်ကျွန်တော်တို့ပြည်သူတွေမြေပြင်မှာတကယ်ကိုကြဲကြဲလောင်လောင်တောင်းဆိုခဲ့တယ်ပေါ့နော်အဲ့တောင်းဆိုတဲ့ဥစ္စာတွေလည်းအဲကျွန်တော်တို့တွေနိုင်ငံတကာသိအောင်ဆက်လုပ်ခဲ့တယ်ပေါ့နော်နိုင်ငံတကာသိတယ်ကြားတယ်မြင်တယ်ပေါ့နော်အထူးဖြင့်ဒီလိုမျိုး R2B နဲ့ပတ်သက်တဲ့အဖွဲ့အစည်းတွေဆိုရင်အဲကျွန်တော်နဲ့ဒီမှာတွေ့ဆုံတဲ့အခါတွေမှာပေါ့နော်အထူးသဖြင့်အရင်ကပေါ့နော်တာဝန်ဟိုယူခဲ့တဲ့ဟိုဥပမာဩစတြေးလျနိုင်ငံသားကြီးဝင်ကြီးလိုမျိုးတာဝန်ယူခဲ့တဲ့လူတွေပါလေဆိုရင်သူတို့ပြန်ပြောတဲ့ဥစ္စာရှိတယ်သူတို့စိတ်မကောင်းဘူးပေါ့နော်ဒီနိုင်ငံတကာအနေနဲ့ကုလသမဂ္ဂအနေနဲ့ဒီလိုမျိုးပြည်သူတွေကတောင်းဆိုနေတော်ညားလဲပေါ့နော်ဘာမှလုံနိုင်ခြင်းမရှိသေးတဲ့ဥစ္စာတော့သူတို့အရင်စိတ်ပြတ်မိတယ်ဆိုတဲ့ဥစ္စာအဲသူတို့ပြောတဲ့ဥစ္စာရှိတယ်ပေါ့နော်ဒါကြောင့်အခုထိတော့ပေါ့နော်ကျွန်တော်တို့တွေဒီလိုမျိုးမြန်မာနိုင်ငံအတွင်းမှာပြည်သူတွေအနေနဲ့ရရဆက်ဆက်အဲဟိုပေါ့နော်တပ်ဖြတ်မှုတွေကြုံနေရတာနောက်ပြီးတော့ဒီခံစားမှုတွေပေါ့နော်စိုးရွားတဲ့ခံစားမှုတွေကြုံနေရတာရက်တန်းရက်နိုင်ဖို့ဟိုကာဝယ်ပေးနိုင်ဖို့အတွက်ကိုကျွန်တော်တို့တောင်းဆိုနေတယ်နော်တောက်လျှောက်ကိုဒီလိုမျိုးအချက်လက်တွေပေါ့နော်ဥပမာဒီပြီးခဲ့တဲ့ရပိုင်းနေရဒီဒီဟိုမီဒီယာတွေမှာတစ်ဆင့်ပေါ်တဲ့ပေါ့နော်ဒီမှာဟိုစာဒီတွလန်းရဲပေါ်နေရကိုမီရှိုတက်ဖြတ်တဲ့ဥစ္စာတွေအဲအခုရပိုင်းတွေမှာတချို့တွေမှာနေရာတွေမှာပေါ်တဲ့ပေါ့နော်တကယ်ရရဆက်ဆက်ပေါ့နော်လူတွေကိုအပိုင်းပိုင်းဖြတ်ပြီးတော့တက်ဖြတ်ထားတဲ့ပုံတွေတကယ်ကိုလူမဆန်နဲ့တကယ်ကို war crimes ကိုအပြည့်ကျူးလွန်နေတဲ့ဥစ္စာတွေကျွန်တော်တို့ OACHR ပေါ့နော် High Commissioner ဆိုလဲလူခွေမဟာမြင့်ကြီးဆိုလဲတောက်လျှောက်သူဒီအခုလူခွေရေအဲကောင်စီအစည်းအဝေးကျင်းပနေပေါ့နော်အဲ့ဒီအခွင့်ပွဲတို့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ interactive dialogue တို့ဘာလို့မှလဲဒါဟုတ်သူတောက်လျှောက်ကိုပြောနေတဲ့ဥစ္စာရှိတယ်ပေါ့နော်ဒါတော့အားလုံးသိတဲ့အတိုင်း UN ရဲ့ဟိုပေါ့နော်ဒီ system မှာဆိုရင်လူခွေရေကောင်စီတို့ဘာလို့ဆိုရင်ဆုံးဖြတ်ချက်တွေလာချမှတ်နိုင်တယ်ပေါ့နော်သူတို့မှာအဲချလိုက်တဲ့ဆုံးဖြတ်ချက်တွေကlegally binding မရှိဘူးเนาะ morally binding ပဲရှိတယ်ပေါ့เนาะတောင်းဆိုတဲ့ဥစ္စာတွေတောင်းဆိုတာပဲရှိတယ်မလုပ်ရင်ဘာ action ယူမလဲဆိုတဲ့ဥစ္စာတွေမရှိဘူးเนาะဒါကြောင့်ဒါတွေနဲ့ဆက်ဆက်ပြီးတော့လာရင်ကျွန်တော်လုံလုံရေးကောင်စီကိုပဲဥတီရမယ်အဲဥစ္စာမျိုးရှိတယ်ပေါ့เนาะထိရောက်တဲ့အရေးယူမှုတွေလုတ်ပေးနိုင်တယ်ဆိုရင်လည်းပေါ့เนาะအနည်းဆုံးတက်တာနိုင်တဲ့အနေအထားမျိုးရှိတယ်ပေါ့เนาะဥပမာဒီလေရင်တွေကိုစစ်တပ်ကလေရင်တွေကိုအသုံးပြုပြီးတော့ဘုံကျဲနေရာရပ်တန့်ဖို့အတွက်ဆိုရင်အဲကျွန်တော်တို့ဟို Jeff UN နဲ့ပတ်သက်ပြီးတော့ဗောနော်တက်နိုင်တဲ့များစစ်တပ်ကိုမစည်းစင်းအောင်ကျွန်တော်တို့ wide လုပ်ဖို့လုပ်ရဲဗောနော်ဒါကြောင့်တချို့နိုင်ငံတွေလည်းဒါနဲ့ပတ်သက်လို့ targeted sanction တွေချထားတာတော့ရှိတယ်။ဒါပေမဲ့အိမ်နီးချင်းနိုင်ငံတွေဒေသတွင်းနိုင်ငံတွေရဲ့ထိရောက်စွာပူးပေါင်းဆောင်ရွက်မှုတော့လိုတဲ့အတွက်ကြောင့်ဗောနော်အဲ့ဒီအတွက်ကိုလည်းအားလုံးက wide win ထောက်ပြပြီးတော့ဗောနော်လူဆန်ကြဖို့ဟိုဗောနော်ဒီ moral obligation အရာကျွန်တော်တို့ပြည်သူတွေကိုကယ်တင်ပေးကြဖို့ဆိုတဲ့ဥစ္စာကိုလည်းထောက်ပြနိုင်လေလေပိုကောင်းလေပဲလို့တော့ကျွန်တော်မြင်ပါတယ်ခင်ဗျ
ဆော့ဆော့တမ်မတ်ကြီးပြောသွားတယ်တဲ့မှာဒီ R2P เนี่ยตัดสายเนี่ยปกกูรีบ่ลิดีกุลาตมกะมาโหตัมมัจจีတွေ့ဆုံเนี่ยฉิ่งနိုင်เนี่ยပြောဆိုဆွေးနွေးတာရှိရခါကြတော့သူတို့ဘက်ကအဓိကဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးကင်တွယ်ဖို့ကအဓိကဘာချက်တွေရှိဟိုစိန်ခေါ်မှုတွေပေါ့ဘယ်လိုချက်တွေရှိနေရလဲရှင်
ဒီလိုမျိုးဟို action oriented ပေါ့နော် sanction oriented ပါတဲ့ဆုံးဖြတ်ချက်တခုလုံခြုံရေးကောင်စီကချဖို့ဆိုရင်ခုနပြောတဲ့အမြဲတမ်းအဖွဲ့ဝင်၅နိုင်ငံကနေပြီးတော့ဟို veto မသုံးဖို့လိုတယ်ပေါ့နော်ဒါကြောင့်အခုကတော့အားလုံးသိတဲ့အတိုင်းပေါ့နော်ဟိုအမြဲတမ်းအဖွဲ့ဝင်၅နိုင်ငံထဲမှာစစ်တပ်နဲ့ဆက်ဆံနေတဲ့အမြဲတမ်းအဖွဲ့ဝင်တွေလည်းရှိတဲ့အတွက်ကြောင့်ပေါ့နော်အဲ့ဒီအပေါ်ကိုချင့်ကြိမ်ပြီးတော့တချို့ပေါ့เนาะကျွန်တော်တို့အားပေးတဲ့အဲဟိုပံ့ပိုးလိုတဲ့နိုင်ငံတွေကတော့ချင့်ကြိမ်ပြီးတော့ဆောင်ရွက်နေရတယ်ဆိုတဲ့ဥစ္စာတော့အကြမ်းပြင်းအဲနားလည်ထားတဲ့ဥစ္စာမျိုးရှိပါတယ်ဒါကြောင့်အဓိကကတော့ခုနပြောတဲ့ veto ရဲ့အဲအားနည်းချက်တစ်ခုကကျွန်တော်တို့ဘောမှာလည်းလာရိုက်ခတ်နေတဲ့အနေအထားမျိုးရှိတယ်လို့တော့ကျွန်တော်မြင်ပါတယ်ဒါကြောင့်ကျွန်တော်တို့ကဒါကိုလုတ်ဖို့တစ်ဖက်ကလည်းဒါကိုလုတ်နေတယ်နောက်တစ်ဖက်ကလည်း individual နိုင်ငံတွေအနေနဲ့တတ်နိုင်တဲ့ဘက်ကပေါ့နော်ဒီ jet fuel တင်သွင်းခြင်းကိုမယုတ်မဖြစ်နိုင်ဘူး။ဥပမာစစ်တပ်ကိုလက်နက်ရောင်းနေရတယ်မဖြစ်နိုင်ဘူး။တတ်နိုင်ပြီးတော့ဝိုင်းဝန်းပြီးတော့ပေါ့နော်စူးစမ်းဆောင်ရွက်ပေးကြဖို့ဆိုတဲ့ဥစ္စာကိုတော့ကျွန်တော်တို့ကတော့တောက်လျှောက်မြစ်တာရက်ခံနေတော့ဘာလို့ကျွန်တော်ကခုနအင်ဂျင်ချင်းနိုင်ငံတွေဒေတာတင်းနိုင်ငံတွေကထိရောက်စွာပူးပေါင်းဆောင်ရွက်ဖို့လိုလဲလို့ပြောတဲ့ဥစ္စာမှာလည်းပေါ့နော်ခုန CA ဘာတွေဟိုလေရင်စီတို့ဘာတို့ကလည်းပေါ့နော်အခုထိဝင်နေတယ်ဆိုတဲ့ဥစ္စာမျိုးတွေကကျွန်တော်တို့ကြားသိနေရတယ်ပေါ့နော်ဒါကြောင့်အဲ့လိုဝင်နေတဲ့ဥစ္စာကိုကျွန်တော်တို့ဝိုင်းဝန်းပြီးတော့ပေါ့နော်ကျွန်တော်ဝိုင်းဝန်းတယ်ဆိုတော့တချို့နိုင်ငံတွေကလည်းပြောပါသူတို့တွေအနေနဲ့မြန်မာပြည်သူတွေကိုမထိခိုက်အောင်ပေါ့နော်သူတို့ဟိုဆောင်ရွက်နေတာဖြစ်တဲ့အတွက်ပေါ့နော်တချို့ဥစ္စာတွေပြည်သူတွေကိုထိခိုက်တဲ့ဥစ္စာမျိုးတွေရှိတယ်ဆိုရင်လည်းပေါ့နော်ဒီစစ်တပ်ကိုတွားတဲ့လမ်းကြောင်းတွေသူတို့ပိတ်အောင်ဘူးပေါင်းဆောင်ရွက်မယ်ဆိုတော့ပြောကြားချက်တွေရှိတော်လဲပဲပေါ့နော်တချို့ဥစ္စာတွေမှာကျွန်တော်တို့ကတိကျတဲ့အချက်လက်တွေဒီထက်ပိုပြီးတော့ထောက်ပံ့ပေးနိုင်တယ်ပေါ့နော်ဥပမာဒီဘယ်နိုင်ငံကနေပြီးတော့ဘယ်နိုင်ငံမှာရှိတဲ့ဘယ်ကုမ္ပဏီကနေပြီးတော့စီရောင်းလိုက်တယ်အဲ့ဒီစီကတစ်ခါလေတိုက်ရိုက်သွားတာမဟုတ်ဘဲနဲ့ဂျာကန်နိုင်ငံတနိုင်ငံသွားတယ်အဲ့ဒီဂျာကန်နိုင်ငံကကုမ္ပဏီကနေပြီးတော့ဒီပေါ့နော်စစ်တပ်နဲ့ရင်းနှီးတဲ့နောက်တနိုင်ငံကိုလည်းတွားရင်တွားမယ်ဒါမှမဟုတ်ရင်စစ်တပ်စီသွားတဲ့ဥစ္စာမျိုးရှိနိုင်တယ်ပေါ့နော်အဲ့လိုမျိုးတွေကိုအချက်လက်တွေများသိရတယ်ဆိုရင်လည်းပေါ့နော်ဝိုင်းဝန်းပံ့ပိုးပေးဖို့ဆိုတဲ့ဥစ္စာပြောပါတယ်ဒါကြောင့်အဲ့လိုမျိုးအချက်လက်တွေပေါ့နော်ဘယ်သူမှမစိုးပေါ့နော်အခုသတင်းမီဒီယာတွေမှာလည်းတချို့ information တွေစုံစုံလင်လင်ရှိတဲ့အတွက်ကြောင့်အဲ့လိုမျိုးသတင်းမီဒီယာတွေရှိရင်လည်းပေါ့နော်ကျွန်တော်တို့ NUG ကိုပံ့ပိုးပေးဖို့လည်းကျွန်တော်တို့မြစ်တာရက်ခံပါတယ်လို့
အခုထိုင်းလွတ်တော်မှာပြုလုပ်တဲ့မြန်မာအရေးဆွေးနွေးပွဲမှာတမ္မကြီးကိုရိုင်းနဲ့အဖွဲ့မိကွန်ဒီပြောကြားခဲ့တယ်။ဆိုတော့တစ်ဖက်မှာကြတော့အခုထိုင်းအစိုးရဘက်ကမြန်မာစစ်ကောင်စီနဲ့လည်းဆက်ဆံနေရတဲ့အခါမှာအခုလိုမြန်မာအရေးလွှတ်တော်လုပ်တဲ့နေရာမှာမြန်မာစစ်ကောင်စီဘက်ကကန့်ကွက်တဲ့အတွက်ထိုင်းနိုင်ငံသားဝင်ကြီးကသူပြောမယ့်အစီအစဉ်တော်မှာသူရုတ်သိမ်းခဲ့ရတယ်ဖျက်သိမ်းခဲ့တယ်ဆိုတဲ့အနေအထားမျိုးကလည်းရှိတယ်ဆိုတဲ့အခါမှာတမ္မကြီးတို့ဘက်ကအခုဒီထိုင်းအစိုးရတင်နဲ့ဟိုဆက်ဆံသွားမယ့်အနေအထားကိုဘလို့ပုံစံမျိုးနဲ့ဆက်ပြီးတော့ဆောင်ရွက်သွားဖို့ရှိလဲဆိုရင
်ဟုတ်ကဲ့ဟိုကျေးဇူးပါခင်ဗျာဒီပြီးခဲ့တဲ့ပေါ့နော်စနေတနင်္ဂနွေ2ရက်3ရက် March လ2ရက်3ရက်ကလုပ်တဲ့ဒီဆင်မနာမှာတော့ပေါ့နော်ကျွန်တော်တို့လည်းတက်ရောက်ပြီးတော့ဥမာကျွန်တော်အနေနဲ့လည်းတက်ရောက်ပြီးတော့ပေါ့နော်ဒီကျွန်တော်တို့ဒီအထူးသဖြင့်ပေါ့နော်ဒီကျွန်တော်တို့နိုင်ငံဆက်ဆံရေးကိစ္စကိုအကြမ်းပြင်းပြောကြားတယ်လို့ပေါ့နော်မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့မြန်မာနိုင်ငံအခြေအနေပေါ့နော်အဲ့ဒီဥစ္စာလေးတွေလည်းကျွန်တော်တင်ပြခဲ့တာရှိတယ်။နောက်အထူးသဖြင့်ပေါ့နော်ကျွန်တော်တို့နိုင်ငံတကာအတိုင်းဝိုင်းရဲ့ပေါ့နော်အခန့်ကဏ္ဍအရေးကြီးမှုပေါ့နော်။ကျွန်တော်တို့မြန်မာနိုင်ငံအတွက်အရေးကြီးမှုပြောတဲ့အခါမှာအာဆီယံနဲ့အိန္ဒိယနိုင်ငံတွေရဲ့အခန့်ကဏ္ဍကလည်းအရေးကြီးတယ်ဆိုတဲ့ဥစ္စာကိုကျွန်တော်ထောက်ပြခဲ့တယ်ပေါ့နော်။နောက်ပြီးတော့ကျွန်တော်တို့အနာဂတ်ဘလို့နိုင်ငံမျိုးကိုသွားလို့လဲဆိုတော့ဒါအားလုံးသိပြီးတဲ့အတွက်ကြောင့်ကျွန်တော်အသေးစိတ်တော့ပြောစီရအောင်မလို့ဘလို့သွားလို့လဲဆိုတဲ့ဥစ္စာပေါ့နော် Federal Democracy နိုင်ငံတည်ထောင်နိုင်ဖို့ဒီစစ်အာဏာစစ်သင်ချုပ်ငြိမ်းဖို့ဆိုတဲ့ဥစ္စာကိုသွားနေတဲ့ဥစ္စာလေးတွေကျွန်တော်တို့ဟိုအနာဂတ်ကိုအနာဂတ်မြန်မာနိုင်ငံကိုပေါ့နော်ကျွန်တော်တို့ဖြစ်စေခြင်းတဲ့ဥစ္စာလေးတွေပြောတဲ့ဥစ္စာရှိတယ်အဲ့လိုပဲပေါ့နော်ဒီအဲနိုင်ငံတကာအတိုင်းအဝိုင်းနေပြီးတော့ကျွန်တော်တို့ဘာတွေပြောလင့်ပါတယ်ဆိုတော့ခုနကျွန်တော်အရှိန်မှပြောရတဲ့ဥစ္စာတွေပေါ့နော်ဒီစစ်တပ်ကိုဟိုငွေကြေးစီစဉ်မှုမလုပ်ဖို့စစ်တပ်ကိုလက်နက်စီစဉ်မှုမလုပ်ဖို့စစ်တပ်ကို jet fuel မလုပ်ဖို့ဆိုတဲ့ဥစ္စာတွေကိုကျွန်တော်တို့ပြောကြားခဲ့တဲ့ဥစ္စာရှိအဲ့လိုပဲအထူးသဖြင့်ပေါ့နော်ဒီထိုင်းနဲ့ပတ်သက်ရင်တော့ဒီကျွန်တော်တို့လက်ရှိပေါ့နော်ကူညီတဲ့ဥစ္စာတွေကိုကျေးဇူးတင်ကြောင်း ပြောခဲ့တယ်လို့ပေါ့နော်ဒီကျွန်တော်တို့ဒီ humanitarian assistance ဆိုလဲကျွန်တော်အရှိန်မှာပြောခဲ့တယ်လို့အဲ့လိုမျိုးတွေကူညီဖို့နောက်အထူးသဖြင့်ပေါ့နော်ကျွန်တော်တို့ဒီလိုမျိုးစစ်တပ်ကနေပြီးတော့မတရားပေါ့နော်အာဓမ္မစစ်သားစုဆောင်တဲ့ဥစ္စာဒီတွေလှုပ်ဆောင်နေတဲ့ဥစ္စာအတွက်ကြောင့်ကျွန်တော်တို့ပြည်သူတွေအနေအထူးဖြင့်လူငယ်တွေအနေနဲ့ရောမိဘတွေအနေနဲ့အရန်ထိတ်လန့်နေရတဲ့အနေအထားမျိုးဒါကြောင့်ပေါ့နော်ဒီလိုအနေအထားမျိုးတွေကနေရှောင်ရှားနိုင်အောင်လာတဲ့လူမြန်မာနိုင်ငံလာတဲ့လူတွေကိုတတ်နိုင်သမျှလုံခြုံမှုပေးဖို့တတ်နိုင်သမျှပေါ့နော်သူတို့ရဲ့အနာဂတ်က predictable ဖြစ်ဖို့နဲ့ bright ဖြစ်ဖို့အတွက်ကိုပေါ့နော်အားလုံးဝိုင်းဝန်းကူညီထိုင်းအနေနဲ့ကူညီပေးဖို့ဆိုတဲ့အချက်လက်တွေကိုလည်းကျွန်တော်တောင်းဟိုဥစ္စာပေါ့နော်ဟိုတောင်းဆိုတယ်ပဲပြောပါပေါ့နော်အဲ့ဒီဥစ္စာတွေမှာတော့ထည့်သွင်းပြောကြားခဲ့တာရှိတယ်ပေါ့နော်ဒါကြောင့်ကျွန်တော်တို့အဲ့ platform အနေတစ်ဆင့်နိုင်ငံကြားဆက်ဆံရေးတွေကိုပို့ပြီးတော့တုံ့ပြန်လုပ်ဆောင်သွားနိုင်တယ်လို့လည်းကျွန်တော်တို့ပြောတဲ့ဥစ္စာရှိတယ်ဒါကြောင့်ကျွန်တော်တို့ကတော့ဒီထိုင်းလက်ရှိအစိုးရနဲ့ပေါ့နော်အခုပါလီမန်နဲ့ကျွန်တော်တို့ကအခုနွေးနွေးထွေးထွေးဆက်ဆံတဲ့ဥစ္စာရှိတယ်လို့လက်ရှိထိုင်းအစိုးရနဲ့လည်းပေါ့နော်ဒီ NUG အနေနဲ့အချိန်မီလေးပေါ့နော်ဆက်ဆံသွားနိုင်ဖို့အတွက်ကိုအသင့်လဲလုပ်ထားတယ်ရှိနေတဲ့လမ်းကြောင်းနေရာနေလဲပေါ့နော်ဆက်လက်ပြီးတော့ဆောင်ရွက်သွားဖို့ကိုလည်းပေါ့နော်ကျွန်တော်တို့အမြဲတမ်းဟို reiterate အမြဲတမ်းလုပ်ဟိုထပ်တောင်းထပ်လောင်းပြီးတော့လည်းကျွန်တော်တို့ပြောနေတာရှိတယ်ပေါ့နော်ဒါကြောင့်ဒီ Thai နဲ့ဆက်ဆံရေးကိုတော့ဖက်ပေါင်းဆောင်ကနေပြီးတော့နော်ပို့ပြီးတော့ကောင်းအောင်ပေါ့နော်အတူဖြင့်ခုလိုမျိုးတက်လာတဲ့အစိုးရပြည်သူကရွေးချယ်တဲ့အစိုးရတက်လာတဲ့အနေထားမှာတော့ပေါ့နော်ပို့ပြီးတော့ကျွန်တော်တို့ပြည်သူတွေကိုနားလည်မဲ့ပြည်သူတွေကိုကူညီတဲ့ထိုင်းရဲ့မူဝါဒဖြစ်လာမယ်လို့ကျွန်တော်တို့ကအပြည့်ယုံကြည်ပါတယ်